သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ယခုတော့ရရှိများကိုတင်ဆက်ပေးမှာကတော့ဒီနိုင်ငံမှာအမုန်းပွားစရာနေရာမရှိဘူးလူမျိုးရေးခွဲခြားဆက်ဆံမှုကော်မရှင်နာကပြောဩစတြေးလျလူမျိုးရေးခွဲခြားဆက်ဆံမှုဆိုင်ရာကော်မရှင်နာကလူမျိုးရေးခွဲခြားမှုအတွက်ဖြေရှင်းချက်ရှိပါတယ်ဒါပေမဲ့အစိုးရကဆောင်ရွက်ပေးဖို့လိုအပ်တယ်လို့ပြောဆိုပါတယ် National Press Club တို့မိန့်ခွန်းပြောကြားအတွင်းဂျီနီဟာရန်ဆီဗာရာမန်ကအရှေ့လေပိုင်းဒေသမှာအောက်တိုဘာလ9ရက်တိုက်ခိုက်မှုပြီးနောက်ပိုင်းလူမျိုးရေးခွဲခြားမှုအမျိုးသားအလုံးတိုးလာခဲ့ပြီးတချို့သောအစိုးရချီးကပ်မှုများသည်လူအဖွဲ့အစည်းများအတွက်စန့်ကျင်ဘက်ဖြစ်နေတယ်လို့ဆိုပါတယ
် We already have the solutions to tackle racism in Australia. All we need now is genuine commitment.
ဩစတြေးလျမှာလူမျိုးရေးခွဲခြားမှုကိုကန့်တွဲဖြေရှင်းရန်ကျွန်ုပ်တို့မှာအပြေများရှိပြီးယခုကျွန်ုပ်တို့လိုအပ်သည်မှာစင့်ပန်သောဂတိကဝတ်နှင့်နိုင်ငံရေးအရာပြုလုပ်ရန်စံတာဖြစ်ပါれ။အဲဒါကတော့ဂျီရီဒါရန်ဆီဗာရာမန်ဖြစ်ပြီးသူကဩစတြေးလျနိုင်ငံရဲ့လူမျိုးရေးခွဲခြားဆက်ဆံမှုဆိုင်ရာကော်မရှင်နာဖြစ်ပါれ။ဩစတြေးလျမှာလူမျိုးရေးခွဲခြားဆက်ဆံမှုတွေကိုကင်တွယ်ဖြေရှင်းဖို့အစိုးရကိုတောင်းဆိုထားပါれ။
Racism is a word, an issue that draws overwhelming reactions, visceral at times. Sometimes I wonder if people think saying racism is like saying Beetlejuice,
that it will... ...မျိုးရေးခွဲခြားမှုသည်စကားလုံးနှင့်ပြဿနာတစ်ခုဖြစ်ပြီးတခါတရံမှာပြင်းထန်သောတုံ့ပြန်မှုများလူမျိုးရေးခွဲခြားမှုက Beetlejuice လို့ပြောတာနဲ့နတ်ဆိုးပေါ်လာလိမ့်မယ်လို့တချို့လူတွေကထင်နေသလားလို့တခါတလေတွေးမိပါတယ်National Press Club တို့မိန်ကွန်းပြောကြားမှာလွန်ခဲ့သည့်6လကထုတ်ပြန်ခဲ့သောလူမျိုးရေးခွဲခြားမှုဆိုင်ရာမူပေါင်းကိုတုံ့ပြန်ရန် Commonwealth အားတောင်းဆိုခဲ့ပါသည်။၎င်းတွင်တရားဥပဒေစနစ်များပြောင်းလဲခြင်းမှ data စုဆောင်ခြင်းအထိလူအဖွဲ့အစည်းအတွင်းလူမျိုးရေးခွဲခြားမှုကိုဖယ်ရှားရန်အကြံပြုချက်63ခုပါဝင်ပါသည်။ Mr. Silverman ကဩစတြေးလျအတွက်အရေးကြီးတဲ့အခိုက်အတန့်မှာဒါကရောက်လာတယ်လို့ပြောဆိုပါတယ
် The war in Gaza has triggered a terrifying surge of anti-Semitism, anti-Palestinian racism, anti-Arab racism and Islamophobic hate. Mentioning those different forms of racism doesn't mean equating them.
Gaza မှာစစ်ပွဲတွေ၊ကျောင်းမဲ့ဖွဲ့ကောင်းသောကိုယ်ပွဲယုံကြည်မှု၊အာရဗ်လူမျိုးရေးခွဲခြားမှု၊ပါလက်စတိုင်းလူမျိုးရေးခွဲခြားမှု၊စန့်ကျင်ရေးနဲ့ဣစ္စမွန်တီယေမွန်တီမှုတို့ကိုဖြစ်ပေါ်စေခဲ့ပါလေ။အဲဒီကွဲပြားသောလူမျိုးရေးခွဲခြားမှုပုံစံများကိုဖော်ပြခြင်းသည်၎င်းတို့ကိုညှိမြခြင်းဟုမဆိုလိုပါဘူး။တခုဖော်ပြခြင်းကတခြားတခုကိုအကျုံးမဝင်ပါဘူး။ဟာမတ်စ်သည်2023ခုနှစ်အောက်တိုဘာလ9ရက်နေ့တွင်ဣသရေလတွင်လူပေါင်း1,000ကျော်ကိုတတ်ဖြတ်ခဲ့ပြီးအနည်းဆုံးတစားက200ကျော်ကိုဖမ်းဆီးခဲ့ပါသည်။အဲဒီချိန်ကစပြီးဂါဇာကမ်းမြောင်ဒေသကိုဣသရေလကဘုံးကျဲတိုက်ခိုက်မှုကြောင့်လူ6,000ကျော်သေဆုံးခဲ့ပါသည်။ဩစတြေးလျလူအခွင့်အရေးကော်မရှင်သည်ပဋိပက္ခအပြီးတွင်လူမျိုးရေးခွဲခြားမှုတိုးပွားလာမှုကိုဖြေရှင်းရန်ရည်ရွယ်တဲ့၎င်းရဲ့ Seen and Heard Project ရဲ့တွေးရှိချက်တချို့ကိုထုတ်ဖော်ခဲ့ပါသည်။စင်ရဲ့ဒုက္ခတွေကိုအသိမှတ်မပြုတဲ့အခါလူတွေဟာသူတို့ရဲ့လူသားဆန်မှုကိုဆုံးရှုံးခံစားရတယ်လို့မစ္စတာဆီဗာမန်ကပြောဆိုပါတယ်
။ When the massacre of 1200 Jews and Israelis by Hamas on October 7 is not acknowledged, it dehumanizes them. By extension, Jewish and Israeli Australians. When the devastation caused by Israel in Gaza The death of 60,000 civilians, mass starvation, the destruction of homes is ignored.
June Israel ရဲ့တပ်ဖြတ်မှုကို October 9ရက်တွင် Hamas ကအသိမှတ်မပြုပါက၎င်းတို့အားလူမဆန်စွာနှိမ်ချပြီးဂျူးများနှင့် Israel Australian လူမျိုးများ Gaza တွင် Israel ကြောင့်ဖြစ်ပေါ်လာသောပျက်စီးမှုများတွင် ရသား6000သေဆုံးမှုအစုလိုက်အပြုံလိုက်ငတ်မှုမှုအိုးအိမ်များဖျက်ဆီးခံရမှုလစ်လျူရှုခံရပါကဂါဇာမှာလူပေါင်း6000ခန့်သေဆုံးမှု၎င်းတို့နဲ့အတူခွဲခြားသတ်မှတ်ထားသောမွတ်စလင်ဩစတြေးလျနိုင်ငံသားတို့ကိုခွဲခြားသတ်မှတ်ပေးခဲ့ပါတယ်ဩစတြေးလျမှာအောက်တိုဘာ9ရက်မှစပြီးအစိုးရဟာလူမှုစီးလုံးညီညွတ်မှုအပေါ်စိုးရိမ်ပူပန်မှုများဇက်တိုက်ဖြစ်ပေါ်ခဲ့ပါတယ်ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီကအဆိုပါအကြောင်းအရာနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကယခုလိုပြောဆိုခဲ့ပါတယ
် There's no place for anti-Semitism. There's no place for Islamophobia. There's no place for hatred in this country.
They don't want conflict here. နေရာမရှိပါဘူး။ Islamophobia အတွက်နေရာမရှိပါဘူး။ဒီနိုင်ငံမှာအမုန်းပွားစရာနေရာမရှိပါဘူး။ဒီနေရာမှာအဲ့ဒီပဋိပက္ခတွေမလိုချင်ပါဘူး။သို့သောပြဿနာများကိုလျှို့ရှုသည်ဟုမဆိုလိုကြောင်းမစ္စတာဆေဗာရာမန်ကဆိုပါတယ
် I mean of course we don't want conflict here but we can't distance ourselves from the inhumanity
ကျွန်တော်ဆိုလိုတာကဒီနေရာမှာပဋိပက္ခမလိုလားတော့လေမိသည့်နေရာ၌ဖြစ်ပျက်နေသည့်လူသားမဆန်မှုမှကင်ဝေးနိုင်မှာမဟုတ်ပါဘူး Balarab from the Australian National Iman Council ကလူမှုအတိုင်းအဝိုင်းများသို့ပေးပို့တဲ့သတင်းစကားဟာရှင်းလင်းတယ်လို့ဆိုပါတယ
် To say to that person well that's a foreign issue you shouldn't be affected by that is not only artificial it's heartless
အဲ့ဒီလူတွေကိုပြောရမယ်ဆိုရင်တော့အဲ့ဒါကနိုင်ငံခြားကိစ္စဆိုတော့ဒီမှာမထိခိုက်သင့်ဘူးလူမျိုးရေးခွဲခြားမှုစန့်ကျင်ရေးအစီအစဉ်ကိုသူကကြိုဆိုပါတယ
် I think the framework that's been put forward and the key points that have been made are well founded and it's something
to note thing ရှေ့တွင်တင်ထားသောမူပေါင်းတစ်ခုဖြစ်ပြီးပြုလုပ်ခဲ့သောအဓိကအချက်များသည်ကောင်းမွန်စွာတည်ထောင်ထားပြီး၎င်းသည်ကျွန်ုပ်တို့သဘောတူသည့်အရာဖြစ်ပါれအစိုးရရဲ့ချီးကပ်မှုဖြင့်တခါတရံမှာလူအတိုင်းအဝိုင်းများအချင်းချင်းအပြစ်တင်ခံရကြောင်းကော်မရှင်နာမင်းကြီးကပြောဆိုပါれ
When it comes to solutions that will tackle racismIf you just work with one community to the exclusion of another, you don't come up with solutions that will help everyone. Other communities feel like they're not seen, they're not heard, that their trauma isn't real. That and puts
creates distrust in government, creates distrust. တခြားအတိုင်းဝိုင်းများကမမြင်ရမကြားရ၎င်းတို့ရဲ့စိတ်ဒဏ်ရာသည်အမှန်မဟုတ်ဟုခံစားရနိုင်ပါ रे အစိုးရကိုအယုံကြည်မဲ့စေပါ रे ၎င်းသည်အတိုင်းဝိုင်းများကြားမယုံကြည်မှုကိုဖန်တီးစေပါ रे အောက်တိုဘာလ9ရက်နေ့ကတည်းကခံစားရတာလို့မစ္စတာရက်ကပြောဆိုပါ रे
We as a society we stand or fall together either united and if divided then that doesn't bode well for any of us and it hasn't helped that or the perception that governments and politicians have at times taken partisan positions so for instance lighting up the opera house or steps like that in support of one group of people or promoting laws designed specifically for one group of people without a regard forthe interests of all of us and
to note to the new positivity at any point fizzy long long ne phit pi kwel lin phit si ai di kha cha yin da ha chnou to twe ba ma ma phit de lo ta kha ta le aso wa ne ngai ngai ye tama rue ye khan yu che ne party swae ya du ko ya yu bo ma kun yi ke bu upama a phin lu au su de su ko pan bo kun yi yan do mho lu au su de su twe တိဒံရေးဆွဲထားသောဥပဒေများကိုမြင့်တင်ပေးခြင်းသို့မဟုတ်ကျွန်ုပ်တို့အားလုံးရဲ့အကျိုးစီးပွားအတွက်ကျွန်ုပ်တို့အားလုံးကိုကာကွယ်ပေးပြီးစိတ်ဓာတ်ရာနှင့်ဆင်းရဲဒုက္ခများနှင့်ကျွန်ုပ်တို့အားလုံးရဲ့အတွေ့အကြုံများကိုအသီးမှတ်ပြုခြင်းမရှိစေရပါ။ Australian Jury အမှုဆောင်ကောင်စီမှ Peter Weatherman ကလူအဖွဲ့အစည်းအတွင်းကွဲပြားခြင်းကိုတွန်းအားပေးခဲ့တယ်လို့ပြောဆိုပါတယ်
။ I think the government has done everything it can to try to ameliorate the situation but the polarization in the community which is not coming from the government it's coming from changed circumstances globally and in Australia that's not something you can sheet home to government. That is something that communities themselves have to take responsibility for,
Suwa ni ne chin
and which
ni go
governments need
pi
to
le
support
aw
them in
swan
this.
saw nai bu tat nai ta mya lou saung khe de lu tin ma re da ba mai aswa ga ni ma houp phe a thai ngoin the ma kwe le mu re ha de ka ba lou ne australia ma pyaung le la de chin ni re ga ni sin tet la ba re a da ga aswa go pyit tin nai ne a ya ma houp ba bu a da ga aswa go pyit tin lu ma ya ba bu အဲ့ဒါကရရွာလူတို့ကိုယ်တိုင်တာဝန်ယူရမယ့်အရာဖြစ်ပြီးဘယ်အစိုးရတွေကသူတို့ကိုပံ့ပိုးပေးဖို့လိုအပ်ပါလဲ။ဩစတြေးလျမှာလူမျိုးရေးခွဲခြားမှုအားကိုင်တွယ်ဖြေရှင်းရန်အစီအမံများကိုပံ့ပိုးပေးတော်လဲဖြေရှင်းချက်သည်လူမှုအတိုင်းအဝိုင်းတွင်လည်းအခြေခံလိုအပ်တယ်လို့ဆိုပါတယ်
။ My own view is that the best way of tackling any form of prejudice is to tackle it at its source, and that is where it's coming from the communities itself, or the communities themselves. And governments obviously have a role to play there, but I don't think that the primary responsibility lies in that sector. Racism is not a government problem.
ကိုင်းတွယ်ဖြည့်ရှင်းရဖြစ်ပြီး၎င်းသည်လူအဖွဲ့အစည်းများကိုယ်တိုင်မှဆင်းသက်လာခြင်းဖြစ်ပါれရက်ရွာတွေအားလုံးသူတို့ကိုသူတို့နဲ့အစိုးရတွေကအဲ့ဒီမှာပါဝင်ဖို့အခန်းကဏ္ဍသီးသီးသာသာရှိနေတဲ့ဆိုပေမဲ့အဲ့ဒီကဏ္ဍမှာအဓိကတာဝန်ရှိတယ်လို့ကျွန်တော်မထင်ပါဘူးရက်ရွာလူတို့အားလုံးကိုယ်တိုင်ရောအစိုးရတွေပါပါဝင်ပတ်သက်ရမယ်ဆိုတာသိတာထင်ရှားပါれဒါပေမဲ့အဲ့ဒီကဏ္ဍမှာအဓိကတာဝန်ရှိတယ်လို့မထင်ပါဘူးလူမျိုးရေးခွဲခြားမှုဟာအစိုးရရဲ့ဖြစ်စဉ်မဟုတ်ပါဘူးဖက်ဒရယ်အစိုးရဝန်ကြီးများသည်ဒါနဲ့ပတ်သက်လို့တွေးဆမေးမြန်းရန်တောင်းဆိုမှုကိုညှင်းဆိုခဲ့ပြီးထုတ်ပြန်ချက်ကိုအချိန်မီထုတ်ပြန်ခြင်းမရှိပါဘူးတော်ရရှင်များခင်ဗျာ SBS သတင်းဌာနကရာနီယာယာလော့ပ်နဲ့ကင်မရွန်ကာရိုရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ